တမ္မကြီးဦးကျော်မိုးတွန်းခင်ဗျာဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာရဲ့မြန်မာပြည်ခီးစဉ်ရလက်အပေါ်မှာပေါ့လေတမ္မကြီးဘယ်လိုသုံးသပ်မိပါသလဲခင်ဗျာ
ဒီ special envoy မြန်မာနိုင်ငံကိုသွားတယ်အဲသွားပြီးပြန်လာပြီးတော့ဒီ special envoy ကသူပြောတဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့ထုတ်ပြန်တာရှိတယ်ပေါ့နော်ဆိုတော့အဲ့ဒါပြီးတော့တိတ်တရက်လောက်ကြာတော့ဒီစက္ကစဘက်ကနေပြီးတော့ဆာမျက်နှာ20ကျော်ပေါ့နော်အဲ့ဒါနဲ့ပြန်ထုတ်ပြန်တာတွေ့ပါတယ်ဆိုတော့ပေါ့နော်အဲ့လိုမျိုးထုတ်ပြန်တာအဲကြီးလိုက်တယ်ဆိုရင်ဒီစက္ကစနဲ့ဒီ special invoice ကြားမှာတော့အမြင်မတူတာတွေအဲဆွေးနွေးတဲ့အချိန်မှာတယောက်နဲ့တယောက်ပေါ့နော်ဟိုထောက်ပြတာတွေမတူတာတွေအဲအများကြီးရှိရဲဆိုတဲ့ဥစ္စာမျိုးတော့တတိထားမိတဲ့ဥစ္စာမျိုးတော့ရှိပါတယ်။အထူးသဖြင့်ပေါ့နော်ခီးစဉ်နဲ့ပတ်သက်လို့ဘာပြောပြောဒီ NUG ဘက်ကလည်းပေါ့နော်သတင်းထုတ်ပြန်တာတွေရှိတယ်ပေါ့နော်။အဲဆိုတော့အဓိကအဖြစ်ပေါ့နော်ကျွန်တော် personal အမြင်အရကြည့်ရင်လည်းပေါ့နော်။ဒီသွားတဲ့ခီးစဉ်က timing ကပြဿနာရှိနေတယ်ပေါ့နော်။တခုကကြတော့ဒါ special invoice နေနေပေါ့နော်။သူ့ကိုခံထားတယ်တာဝန်ယူတယ်၈လအတွင်းမှာသူသွားရောက်ခဲ့တဲ့ဥစ္စာမျိုးပေါ့နော်။ဒီဒါတော့သူ့ mandate မှာရှိတဲ့အတိုင်းသူအကောင့်ထဲပေါ်တာဖြစ်တယ်။ဒါပေမဲ့ timing ကတော့နည်းနည်းလေးကျွန်တော်တို့အတွက်ကစိုးရိမ်စရာဖြစ်တယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီကိုဂျင်မီတို့ကိုချိုးစရာတော်တို့ကိုဒီမတရားတပ်ဖြတ်ပြီးတော့နော်ဒီ extrajudicial execution လုပ်ပြီးမကြာဘူးခင်ပဲပေါ့နော်။နှစ်ပတ်ကျော်ကျော်လောက်အချိန်မှာပဲသူသွားတဲ့ခီးစဉ်ဖြစ်တဲ့အတွက်ကြောင့်ပြည်သူတွေအနေနဲ့ကတော့တော်တော်လေးဟိုမကြိုက်တဲ့ပုံစံမျိုးကိုတော့တွေ့ရတယ်ပေါ့နော်။ဆိုတော့အောင်မြင်မှုမရှိဘူးဆိုတဲ့ဥစ္စာမျိုးကိုကျွန်တော်တို့ခြုံပြီးပြောလို့ရပါတယ်။အဲဒါကြောင့်ပြည်သူအတန်ကိုနားထောင်ပါပြည်သူတွေရဲ့စံသအကိုဟိုနားလည်ပြီးတော့ဆောင်ရွက်ပါဆိုတဲ့အမြဲတမ်းဟိုပြောနေတာရှိတယ်ပေါ့နော်။အခုဆိုရင်တော့ပြည်သူတွေရဲ့စံသအပေါ် reflect မလုပ်တယ်ဆိုတဲ့ဥစ္စာတော့အရင်ပေါ်နေသွားတဲ့ဥစ္စာမျိုးတော့ရှိပါတယ်ခင်ဗျာ။ဒါကြောင့်ကျွန်တော်တို့စိုးရိမ်မှုဆိုတဲ့ဥစ္စာမသွားခင်ကစိုးရိမ်တဲ့ဥစ္စာဘူး။သွားပြီးတော့ဖြစ်ပေါ်လာတဲ့အပေါ်စိုးရိမ်တဲ့ဥစ္စာဟောတာတော့ဒါထင်ထင်ရှားရှားရှိတယ်ဆိုတဲ့ဥစ္စာကိုတော့ပြောလို့ရပါတယ်ခင်ဗျအ
ဲ့တော့ဒီကုလအထူးကိုယ်စားလှယ်ကသူ့ခရီးစဉ်အပြီးထုတ်ပြန်တဲ့ကြေညာချက်ထမှာဟုတ်လားသူသွားရောက်တဲ့ခရီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့ရယ်ပိဋိပက္ခတွေဟုတ်လားပြည်သူတွေခံစားနေရတဲ့ဒုက္ခတွေရော့ပါရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အဆိုပြုဖို့ဆိုပြီးတော့သူသွားရောက်တဲ့ဟာဖြစ်တယ်ဗောလေပြီးတော့ဒါဟာတရားဝင်မှုကိုအတိမတ်ပြုဖို့မဟုတ်ဘူးလို့လည်းကြေညာချက်မှာပြောပါတယ်ဆိုတော့ तू အဲ့လိုပြောတဲ့အချက်တွေတစ်ချက်ချင်းစီအတွက်ရောဘယ်လိုအချက်တွေကဟိုအောင်မြင်မှုရခဲ့ပြီးတော့ဘယ်လိုအချက်တွေကအလုံးမဖြစ်ဘူးဆိုတာမျိုးသံမကြီးပြောပြနိုင်တယ်လေခင်ဗျ
ခုနပြောလို့ပေါ့နော်ဒီသွားတဲ့ခီးစဉ်ကဒီစက္ကစကိုအတိဟိုအတိမတ်ပြုတာမဟုတ်ဘူးဆိုတော့ဥစ္စာကိုတော့ကျွန်တော်တို့ဟိုဥစ္စာပေါ့နော်ကျေနပ်ပါတယ်ဒါပေမဲ့အဲခုနပြောတဲ့ lesson note ဆက်တာအဲဟိုအခုဆိုရင်ဓာတ်ပုံတွေကြည့်လိုက်ရည်ပြုံးပြီးတော့ထွက်လာတာဆိုတဲ့ဥစ္စာကပြည်သူတွေရဲ့ဆန္ဒကိုအရင်ဆန့်ကျင်နေတာဖြစ်တဲ့အတွက်ကြောင့်တော့အဲအဲ့ဒီအတွက်အပေါ်တော့ပေါ့နော်ပြည်သူတွေရဲ့ရိုက်ခိုက်မှုကတော့ဟိုလက်ရှိမှာရောအနာဂတ်မှာရောဖြစ်လာနိုင်တယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်နောက်ပြီးတော့ပေါ့နော်သူဒီသူ့ရဲ့ statement တွေမှာထုတ်ပြန်တဲ့ဥစ္စာတွေမှာလည်းပေါ့နော်အဲ့သူပါလေပြောခဲ့တယ်ဆိုတဲ့ဥစ္စာပါတယ်ပေါ့နော်ဒီ violence ရပ်ဖို့စစ်တပ်ကနေပြီးတော့မတရားပေါ့နော်ဒီလေရင်တွေအတုံးပြူပြီးတော့ပြည်သူတွေကိုကိုအသက်အိုးအိမ်ကိုစီးစိမ်ကိုဟိုတတ်ဖြတ်တာချိန်ချောက်တာတွေလုပ်နေကိုရက်တန့်ဖို့နောက်ပြီးတော့ဒီလက်နက်ကြီးတွေနဲ့ပြစ်တဲ့ဥစ္စာရက်တန့်ဖို့ဆိုတဲ့ဥစ္စာတွေကတော့ဒါကျွန်တော်တို့လည်းအများနဲ့တောင်းဆိုနေတာအများနဲ့တိုက်တွန်းနေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ဒီလိုမျိုးတောင်းဆိုတိုက်တွန်းတာတော့ဟိုကောင်းပါတယ်။ဒါပေမဲ့ထိရောက်လားဆိုတဲ့ဥစ္စာတော့မေးခွန်းထုတ်เสียရတော့ရှိတာပေါ့နော်။ဒါကြောင့်ဟိုပြန်ကြည့်လိုက်တယ်ဆိုရင်ဒီကျွန်တော်တို့အရင်မြန်မာနိုင်ငံဆိုင်အမေရိကန်သံမကြီး Scott Marshall ဆိုရင်ဒါသူဆိုရင်ပုံဝင်လင်းပြောထားပြီးသားဖြစ်တယ်ပေါ့နော်။ဒီစစ်တပ်ကလူတွေကလုံးမထိတွေ့လို့မရတဲ့အနေအထားဖြစ်နေပြီ။ဒါကြောင့်သူတို့ကထိတွေ့ဖို့နဲ့မတန်တော့ဘူး။သူတို့ကိုဖိအားပေးမှရမယ်။အဲ့လမ်းကြောင်းတစ်ခုပဲရှိတော့တယ်ဆိုတဲ့ဥစ္စာတော့ဒါတမကြီး Scott Marshall ကပြေးချာချာကိုသူပြောခဲ့တဲ့ဥစ္စာမျိုးရှိပါအဲ့ဒါလည်းကျွန်တော်သဘောတူပါတယ်ဘာလို့ဆိုတော့အခုလုံနေတဲ့ဂိုင်နေတဲ့ဥစ္စာကြည့်လိုက်ရင်ဘလို့မှသူတို့အနေနဲ့ဘုသူ့စကားမှနားမထောင်မဲနဲ့
ကျက်ဆက်တဲ့ကျန်တဲ့ရုပ်မှာလည်းဥစ္စာတွေကိုရုံနေပြီဆိုတဲ့ဥစ္စာတော့အရန်ပေါ်လွင်နေပါတယ်ခင်ဗျဟုတ်ကဲ့အဲ့တော့ဒီမစ်ဟေဇာရဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီဘက်ကလည်းဟိုစာမျက်နှာပေါင်းများစွာနဲ့ပေါ့နော်ပြင်းထန်တဲ့ကျင်ညာချက်တွေပြန်ပြီးတော့ထုတ်ပြန်တာတွေ့ရပါတယ်ခင်ဗျဘာကြောင့်ဘယ်လိုအချက်တွေပေါ်အခြေခံပြီးတော့အဲ့ဒီလောက်ထိဟို
တွေကိုသူတို့ထုတ်ပြန်တာပေါ့နော်ကျွန်တော်တို့ဝန်ထမ်းစကားနဲ့ပြောရင် note of discussions ကိုသူကထုတ်ပြန်တဲ့သဘောပေါ့ရှိတယ်ပေါ့နော်ဒီလိုမျိုး note of discussion တို့ဘာလို့ဆိုတဲ့ဥစ္စာကကျွန်တော်တို့ဝန်ထမ်းဘဝမှာဒါတွေကလှုပ်ဝက်ဆိုပြီးတော့ကျွန်တော်တို့ဟိုနှစ်ဦးကြားပဲနှစ်ဖက်ကြားပဲသိရမယ့်ဥစ္စာပေါ့နော်ဒါကိုအပြည့်အစုံဒီလိုမျိုးထုတ်ပြန်လိုက်တဲ့ဥစ္စာတော့အဲတစ်ဖက်ကကြည့် ethic အရာတော့တော်တော်လေးကိုမှားယွင်းနေတယ်ဆိုတဲ့ဥစ္စာကိုတော့ထောက်ပြလို့ရပါတယ်ကျွန်တော်အမြင်ကတုတ်ပြန်တာထက်စာရင်သူတို့ကနှစ်ဖက်ဆွေးနွေးချက်တွေကိုချပြလိုက်တဲ့ဥစ္စာမျိုးဖြစ်တယ်ဒါကြောင့်ခုနပြောတဲ့ကျင့်ဝတ်တွေတော့မညီဘူးဆိုတဲ့ဥစ္စာတော့ပြောလို့ရပါတယ်ခင်ဗျဟုတ
်အဓိကကဒီမစ္စေစာလာတဲ့ခီးစဉ်ကဟိုတရားဝင်အတိမတ်မပြုတ်ဘူးဆိုတဲ့ဟာမျိုးသူတို့နာကြည့်သွားတာလား
သူတို့ကလည်းသူတို့တွက်ချက်မှုနဲ့သူတို့ရှိမှာပေါ့နော်အဲဘာပဲပြောဟိုကျွန်တော်တို့လည်းသိတယ်တိုင်းစကားစဆိုတော့တွက်ချက်ပြီးတော့လှုပ်လေးလှုပ်ထားရှိတယ်လှုပ်လဲလှုပ်နေတာဆိုတော့ဒီကိစ္စမှာလည်းဒီခီးစဉ်ကိုအသုံးချလိုက်မယ်ဒါသူတို့ကဒီခီးစဉ်လာတဲ့အပေါ်မူတည်ပြီးတော့ပြောဆိုတာတွေထိတွေ့ရတယ်နောက်ပြီးတော့ယက်တီချက်တွေပေါ့နော်အပြန်အလှန်နှစ်ဖက်ပြောကြတဲ့အခါမှာအဲခုနပြောတဲ့ညစ်ဟေစာဒီ special envoy အနေနဲ့လည်းဘာပဲပြောအတွင်းမှုချုပ်ရဲ့ special envoy ဖြစ်တဲ့အတွက်ကြောင့်တော့အတွင်းမှုချုပ်ရဲ့မူဝါဒယက်တီချက်တွေကိုတော့သူတွေးဖြီလို့မရဘောနော်ဆိုတော့အတွင်းမှုချုပ်ကဟိုးကနာဟိုကြအဲသူကပြက်ပြက်သားသားယက်တီထားတယ်စစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့ဟိုလုံးဝလက်မခံဘူးဆိုတာရဲ့စစ်အာဏာသိမ်းမှုကြဆုံးရမယ်ဆိုတာရဲ့ဒီဖက်ကဆာကိုလုံးဝဘောနော်အတိမတ်မပြူဆိုတာပဲဘောနော်ဒါတွေကတော့ဒါသူရက်တီချက်ဖြစ်တဲ့အတွက်ကြောင့်အဲ့ရက်တီချက်အတိုင်းတော့သူကလုတ်ကိုလုတ်အောင်ပါပဲဘောနော်ဒါပေမဲ့တစ်ဖက်ကလည်းဒါကိုထောက်ပေါက်ရမလားလို့လုတ်တယ်လို့ယူဆတာဘောနော်ဒါတော့ကျွန်တော်အမြင်ပြောတာပါလွဲခြင်းလဲလွဲမယ်ဘောနော်အဲသူတို့မျှော်လင့်တဲ့ဥစ္စာကတော့ဒီကနေတစ်ဆင့်အဆုံးချမယ်ဆိုတဲ့ဥစ္စာမျိုးတော့ရှိကောင်းရှိနိုင်ပါပဲဘောနော်ဒါကြောင့်ဒီတရင်ထုတ်ပြန်တဲ့အပေါ်မှာဆက်ဆက်ထိမခံဖြစ်သွားပြီးတော့ဒီလိုမျိုးဟိုကျင့်ဝတ်တွေကိုဖောက်ဖျက်ပြီးတော့ချပြတဲ့အထိဖြစ်သွားတယ်လို့တော့ကျွန်တော်သုံးသပ်ပါတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့ဒီကုလအထူးကိုယ်စားလှယ်ရဲ့ခရီးစဉ်ကအခုလိုအစပိုင်းမှာပဲစစ်ကောင်စီနဲ့ဂျာမန်အဖူအထစ်တွေဖြစ်သွားတဲ့အခြေအနေရှိလာတော့နောက်ပိုင်းပေါ့ဟိုရှေ့ဆက်ဒီကုလကအထူးကိုယ်စားလှယ်နဲ့စစ်ကောင်စီတာဝန်ရှိသူတွေကြားဆက်ဆံရမယ့်ကိစ္စတွေကဘယ်လိုမျိုးဆက်ဖြစ်လာနိုင်မယ်လို့ခန့်မှန်းမိပါသလဲ
ဘာပြောပြောပေါ့နော်အခုကလည်းပထမဆုံးခီးစဉ်တော့တဲ့နှစ်ဖက်ယုံကြည်မှုရရှိရေးအတွက်တွားတယ်ဆိုတဲ့ပုံစံမျိုးဖြစ်နေပေါ့နော်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူတွေကပြောတာတော့ရှင်းတယ်ဒါဒီမတရားလူတွေကိုအကြမ်းဖက်ဖျက်နေတဲ့လူတွေနဲ့တွားတွေ့ပြီးဆိုတဲ့ကတော့လောကဟိုပေါ့နော်မကြိုက်မနစ်သက်တဲ့ဥစ္စာမျိုးရှိတယ်ဒါကြောင့်ပြည်သူတွေရဲ့ဆန္ဒပြည်သူတွေရဲ့ခံစားချက်ကိုတော့ကျော်လင်ပြီးတော့ဘလို့ပဲဖြစ်ဖြစ်မဆောင်ရွက်တင်ဘူးဆိုတဲ့ဥစ္စာတော့ပြောလိုပါတယ်